လာသမဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုပြောခဲ့အခုအရင်မိုရာမုံတိုင်းတန်တင့်ဒုက္ခသည်တွေအတွက်အကူအညီရမယ့်အကြောင်းကိုပြောပြမှာပါမေလာကုံပိုင်းကတိုက်ခတ်ခဲ့တဲ့မိုရာမုံတိုင်းကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကဒုက္ခသည်တွေအတွက်ယူရိုငွေ 1.5 သန်းကျော်ပေးလှူသွားမယ်လို့EU ဥရောပသမဂ္ဂကကြေညာလိုက်ပါတယ်ဒီအလှူငွေတွေကိုအစိုးရကတစင်တိုက်ရိုက်သွားမှာမဟုတ်ပဲ EU နဲ့မိတ်ဖက်အရက်ဖက်အဖွဲ့အစည်းတွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုပေးလှူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုထက်အောင်ကပြောပြမှာပါရှင
် EU ဥရောပသမဂ္ဂအနေနဲ့မိုရာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဆောင်ရွက်နိုင်မှုယူရိုငွေ 1.5 သန်းပေးလှူလိုက်တာပါဒီအလူငွေတွေကနေယူရို5သိန်းကိုမြန်မာနိုင်ငံအတွက်ပေးလှူမှာဖြစ်တယ်လို့ EU လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့အစည်းဖြစ်တဲ့ ECHO ရဲ့အာရှနဲ့ပစိဖိတ်ဆိုင်ရာပြည်ချိုင်းတာဝန်ရှိသူကအခုလိုပြောပါတယ
် The European Commission is providing a total of 1.5 million euros in humanitarian aid
မေလာကုန်ပိုင်းကမိုရာမုန်တိုင်းတန်ခံစားခဲ့ရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးလှူနိုင်ဖို့ EU ကယူရိုငွေ1သန်းခွဲပေးလှူမှာဖြစ်ပါတယ်ဒီငွေတွေကယူရို5သိန်းကိုမုံတန်းကြောင့်ထိခိုက်မှုများခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကသူတွေအတွက်ပေးလှူသွားမှာဖြစ်ပါတယ
်။ဒီလူငွေတွေကိုလိုအပ်ချက်များတဲ့ကိစ္စရပ်တွေဖြစ်တဲ့အရေးပေါ်နေစရာဖန်တီးပေးမှုအပါအဝင်အစားအသောက်လိုအပ်ချက်တွေတန်ရှင်းနဲ့ရေရရှိရေးတကူရေးတန်ရှင်းရေးနဲ့ကျန်းမာရေးစောင့်ရှောက်မှုကိစ္စရပ်တွေမှာအဓိကသုံးစွဲသွားမှာဖြစ်ပါတယ်။ဒီအကူအညီတွေကိုတော့အစိုးရထံတိုက်ရိုက်ပေးလှူသွားမှာမဟုတ်ပဲ EU ရဲ့မိတ်ဖက်အဖွဲ့အစည်းတွေကနေတဆင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ ECHO ရဲ့တာဝန်ရှိသူကဆိုပါတယ်
And this money is systematically channeled through partners.
ဒီလူငွေတွေကို EU နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့ NGO အရက်ဖက်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတဆင့်စနစ်တကျပေးလှူဆောင်ရွက်သွားမှာဖြစ်ပါတယ်
။မေလကုန်ပိုင်းကတိုက်ခိုက်ခဲ့တဲ့မိုရာမုန်တိုင်းကြောင့်အင်နီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမွတ်စလင်ဒုက္ခသည်များအများပြားရှိတဲ့ Khos Bazar ခရိုင်တွင်းမှာတော့နေအိမ်9000ကျော်ပျက်စီးခဲ့ပြီးလူပေါင်း2000ကျော်ရွှေ့ပြောင်းနေထိုင်ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုထားတာပါ။မြန်မာပြည်တော်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်စခန်းတွေမှာအပြည့်အစုံတချို့ရှိခဲ့ပါတယ်။ဒါကြောင့်လဲမုံတိုင်းတန်ခန်းစားခဲ့ရတဲ့ဒုက္ခသည်စခန်းတွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးလှူနိုင်မှုနိုင်ငံတကာအဖွဲ့အစည်းတွေကအစိုးရကိုတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။မြန်မာအစိုးရကတော့အကူအညီတွေကိုရခိုင်နဲ့မွတ်စလင်အတိုင်းအဝန်းနှစ်ခုအတွက်မျက်မြတ်တတပေးလှူကြဖို့ပြောဆိုထားပါတယ်ခင်ဗျာ။